Welcome to the Voice of America in Burmese.
Mingla ba shin. VOA American Daya 2018 ခုနှစ် February လ23ရက်ကြာသပတေးနေ့ညနေ 6:00 ခွဲကနေ 9:00 ထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Meter 16, 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုဗိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညာမှာပါလိန်ပြောင်းထားတဲ့ចောင်းသူចောင်းသားတွေတန်းစင်ခန်းအုံပြီးတော့ ਨੇ ပတ်သက်တဲ့တမရဗရာကိုပေါ့မှလက်ထက်ကညွှန်ကြားချက်တွေကိုအခုအစိုးရကပယ်ဖျက်လိုက်ပါပြီမိုးစိုးမြို့မှာ IS အစွန်းရောက်တွေအခိုင်အမာခြေကိုယူထားတဲ့နေရာတွေကိုဤရက်တပ်ဖွဲ့တွေအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်ဒေဆုံးသွားတဲ့ကင်ဂျုံနမ်မိသားစုစီက DNA ယူဖို့မက်ဂါအူကိုတာဝန်ရှိသူတွေလွှတ်ဖို့အစီအစဉ်မရှိဘူးလို့မလေးရှားရဲကြီးကပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနေခင်းသတင်းဆောင်ပါတွေထဲမှာတော့မြန်မာနိုင်ငံကလည်းကလေးစစ်သားအုံပြုမှုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ကလေးတငယ်အခွင့်အရေးဆိုင်ရာ Paris Agreement နဲ့ကျင်းဝေသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ပါပြီ
အဓိကကတော့ကလေးစစ်သားအုံပြုမှုကိုစက်မတော်တဲ့မှာလုံးဝမရှိအောင်လှုပ်ဆောင်ပေးဖို့လိုအပ်ပါတယ်အဲ့ဒီနေရာမျိုးမှာလက်နက်ကင်တပ်ဖွဲ့တွေကလည်းကလေးစစ်သားဒီပပျက်မှုအတွက်အစိုးရဘက်က
ညီမြချင်းမြန်မာဒါရိုက်တာရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့မကြခင်ဒုတိယအကြော်ကျင်းပဖို့ရှိတဲ့27ရာစုပြည်လုံးညီလာခံမှာနိုင်ငံရေးကိစ္စရပ်တွေကိုဆွေးနွေးဖို့နိုင်ငံဝမ်းမှကြဲကြဲပြန့်ပြန့်ဆွေးနွေးကြဖို့ပြင်ဆင်နေပါတယ်ရွက်ကပွဲမဲဆွဲကလေးကနိုင်ငံရေးသဘောထားကွဲလွဲမှုတွေအခုထိအဆုံးမသတ်နိုင်သေးပဲဖြစ်နေသေးတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတသက်တမ်းတစ်လအတွင်းအခြေအနေကိုလည်းနားဆင်ကြရမှာပါဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုစကြောသိန်းနဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင
်လိန်ပြောင်းထားတဲ့ចောင်းသူចောင်းသားတွေအနေနဲ့တန်းစင်ကန်းနဲ့ចောင်းသုံးပစ္စည်းထားတဲ့အခန်းတွေကိုအသုံးပြုရမှာသူတို့မွေးရပါလိန်အမှတ်အသားအတိုင်းမဟုတ်ပဲလက်ရှိရှိနေတဲ့လိမ်မိုင်းနေထားအတိုင်းသုံးခွင့်ပြုထားတဲ့အရင်ညွှန်ကြားချက်တွေကိုအမေရိကန်ဖက်ဒရယ်ဆိုရကပြန်ရုပ်သိမ်းလိုက်ပါတယ်။ပြီးခဲ့တဲ့နှစ်မှာသမ္မတဘရက်အိုဘားမားဆိုရကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်ကနေဒီကိစ္စနဲ့ပတ်သက်ပြီးတရားရင်ဆိုင်ရတာတွေတိတိတသားဖြစ်ခဲ့တယ်လို့တရားရေးဌာနနဲ့ပညာရေးဌာနတို့ကနေနိုင်ငံတော်ကအကြောင်းတွေကိုဗိုလ်ဒူးနေကပေးပို့တဲ့ပူးတွဲစာထဲမှာဖော်ပြထားပါတယ်။သမ္မတအိုဘားမားဆိုရရဲ့ညွှန်ကြားချက်တွေဟာ Title 9 လို့တည်ကြတဲ့ဥပဒေအပေါ်အခြေခံထားတာပါ။ပညာရေးမှာလိမ်မိုင်းဆိုင်ရာခွဲခြားတာကိုပိတ်ပင်တားမြစ်ထားတဲ့ဒီဥပဒေမှာကြမ်းမခွဲခြားတတ်မှတ်တဲ့ကိစ္စလည်းအကျိုးဝင်တယ်လို့ညွှန်ကြားချက်မှာပြောထားပါတယ်။အဲဒီလိုဆုံးဖြတ်ချက်မျိုးကိုချမှတ်ဖို့ရာပြည်နယ်နဲ့ဒေသန္တရပညာရေးဌာနတွေပေါ်မူတည်ပြီးဖက်ဒရယ်ဆိုရကဆုံးဖြတ်ရမှာမဟုတ်ဘူးလို့အရင်ကညွှန်ကြားထားတာကိုပြန်ပြောင်းပြီးတော့ဗိုလ်ဒူးနေကပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဒီကိစ္စကိုဂံတွေဆောင်ရည်တင့်တော်တဲ့မူဝါဒတွေကိုကွန်ကရက်လွှတ်တော်ပြည်နယ်လွှတ်တော်တွေနဲ့ဒေသန္တရဆိုရတွေကချမှတ်ရမှာဖြစ်တယ်လို့ရှေ့နေချုပ် Jeff Sessions ကပြောပါတယ်။
အမေရိကန်ကြောထောက်နောက်ခံပေးထားတဲ့အီရန်လုံခြုံရေးတပ်ဖွဲ့တွေဟာ IS သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့မော်စူးမြို့နောက်ဘက်ကိုဒီကနေ့ထပ်မံထိုးစစ်ဆင်တာမှာမြို့ရဲ့အဓိကလေးစီးနဲ့နီနာကစစ်စခန်းတစ်ခုကိုပါစီးနင်းဝင်ရောက်တိုက်ခိုက်ခဲ့ကြပါတယ်။ရေးပေါ်တုံ့ပြန်ကင်တွေရဲ့တပ်ဖွဲ့တွေဖက်ဒရယ်ရေးတပ်ဖွဲ့နဲ့အကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးတပ်ဖွဲ့တွေပါဝင်လုံခြုံရေးအင်အားအလုံးကြီးနဲ့ထိုးစစ်ဆင်ခဲ့တာပါ။ဤရစစ်လေရင်တွေကလည်းလေချောင်းကနေကူညီတိုက်ခိုက်ပေးခဲ့ပါတယ်။ပြီးခဲ့တဲ့နေ့ကစပြီးမိုးဆူးမြို့အနောက်ချမ်းမှာရှိတဲ့ IS စစ်သွေးကြွခြေမုံရင်ရည်ရွယ်လှုပ်ဆောင်နေတဲ့အဓိကစစ်စင်ဒစိတပိုင်းအဖြစ်ဒီကနေ့မိုးဆူးမြို့တောင်ဘက်အစွန်မှာရှိတဲ့လေစိတ်နဲ့စစ်အခြေစိုက်စခန်းတွေကိုဝင်တိုက်တာလည်းဖြစ်ပါတယ်။2014ခုနှစ်ခေတ်ကမိုးဆူးမြို့ကိုသိမ်းယူထားတဲ့ IS စစ်သွေးကြွတွေရဲ့လက်ထဲကနေမြို့ရဲ့အခြေချမ်းကိုတော့ပြီးခဲ့တဲ့လတည်းမှာပဲဤရတပ်ဖွဲ့တွေကပြန်လည်သိမ်းယူနိုင်ခဲ့တာဖြစ်ပြီးတော့အခုကျန်နေတဲ့အနောက်ချမ်းကိုသိမ်းယူဖို့ကြိုးစားနေကြတာဖြစ်ပါတယ်။
မြောက်ကိုရီးယားညူကလီးယားရေကန်တွေလှုပ်ဆောင်တဲ့နေရာမှာတရုတ်ရဲ့ထောက်ခံမှုပိုရောက်အောင်တွန်းလှုပ်ဖို့အရှင်သမ္မတဘရက်အိုဘားမားကနောက်တက်မဲ့သမ္မတဒေါ်နယ်ထရမ့်ကိုအကြံပေးခဲ့တယ်လို့အိုဘားမားဆိုရလက်ထက်ကဒီကိစ္စနဲ့အကြွမ်းတဝင်ရှိတဲ့အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။မြောက်ကိုရီးယားရဲ့ညူကလီးယားနဲ့ဒုံးကျည်ဆိုင်ရာချင်းချောက်မှုတွေကိုကနအူးလှုပ်ဆောင်ရမယ့်ဦးစားပေးအလို့တစ်ခုအဖြစ်ကန်တွေဖို့လိုတယ်ဆိုတာသူတို့နှစ်ဦးတိကျတွေ့ဆုံချိန်တွင်သမ္မတအိုဘားမားကအထူးအလေးထားပြောခဲ့တယ်လို့ဂျွန်ဝုဖ်စတယ်က VOA ကိုအင်္ဂါနေ့မှာပြောပါတယ်။ဟော့စတယ်ဟာသမ္မတဥပမာရဲ့အထူးလက်ထောက်ပို့ကိုဖြစ်ရောအမျိုးသားလူမျိုးရေးကောင်စီမှလက်နက်ထင်းကျုံရေးနဲ့နျူကလ ியர் လက်နက်မပြန့်ပွားရေးဆိုင်ရာဌာနရဲ့အကြီးတန်းညွှန်ကြားရေးမှူးဖြစ်တာဝန်ထမ်းခဲ့တာပါ။မြောက်ကိုရီးယားနဲ့သူ့ရဲ့မဟာမိတ်တရုတ်နိုင်ငံတို့အပေါ်ဖိအားတိုးပေးနိုင်မဲ့မဟာဗျူဟာတစ်ခုကိုဆက်လုပ်သွားဖို့သမ္မတဥပမာကအဲ့ဒီအချိန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုတိုက်တွန်းခဲ့တယ်လို့လည်းဟော့စတယ်ကပြောပါတယ်။မြောက်ကိုရီးယားချင်းချောက်မှုကိုကင်တွယ်ဖို့ရာနီလန်နှစ်ခုကိုသမ္မတဥပမာအစိုးရကမစ္စတာထရမ့်ကိုတင်ပြခဲ့တယ်လို့ဟော့စတယ်ကပြောပါတယ်။တခုကတော့ဓာတ်ရိုက်ထိစပ်ပြီးမြောက်ကိုရီးယားရဲ့နျူကလ ியர் နဲ့ဒုံးကျည်အစီအစဉ်တွေရပ်ဆိုင်းအောင်လုပ်ဖို့နဲ့နောက်တစ်ခုကတော့တရုတ်ကနေတဆင့်မြောက်ကိုရီးယားကိုဖိအားပေးဖို့ပါ မြောက်ကိုရီးယားအရေးလက်ရှိအစိုးရရဲ့သဘောထားအကျဉ်းကို VOA ကအမျိုးသားလူမျိုးရေးကောင်စီကိုမေးခဲ့ပေမဲ့အခုထိအကြောင်းပြန်ချက်မရသေးပါဘူး
။ American သဘာဝပတ်ဝန်းကျင်ကာကွယ်ရေး Agency EPA ရဲ့လက်ရှိအကြီးအကဲဖြစ်နေတဲ့ Oklahoma ပြည်နယ်ရှိနေချုပ်ဟောင်းScott Pruitt နဲ့ဇီဝရုပ်ကျွင်းလောင်စာထုတ်ခဏကလူပုဂ္ဂိုလ်တွေကြမှာအပြန်အလှန်ရေးသားခဲ့တဲ့အီးမေးလ်ပေါင်း 9,500 ကျော်ကို Oklahoma ပြည်နယ်ရှိနေချုပ်ရုံးကထုတ်ပြန်လိုက်ပါတယ်။တချို့လှုပ်ရှားသူအဖွဲ့တစ်ခုဖြစ်တဲ့ Media နဲ့ Democracy ရေးရာဌာနကရှောက်ထားခဲ့တဲ့အပေါ်တရားရုံးကဆုံးဖြတ်ချက်ချလိုက်တဲ့အတွက်အခုလိုအီးမေးလ်တွေကိုထုတ်ပြန်ပေးရတာပါ။ Pruitt ဟာဇီဝရုပ်ကျွင်းလောင်စာထုတ်ကုမ္ပဏီတွေနဲ့တိတ်ပြီးနှိစက်တဲ့ဆက်ဆံရေးရှိတာကြောင့် EPA အကြီးအကဲဖြစ်ဖို့မသင့်ဘူးလို့ကန့်ကွက်နေကြတဲ့သူတွေမှာအခုအုပ်စုလည်းပါဝင်ပါတယ်။ Pruitt နဲ့ Oklahoma ပြည်နယ်ရှိနေချုပ်ရုံးကတားဆီးဖို့ချိန်ချင်းစ조사ခဲ့ပေမဲ့လည်းလူတို့ဖြစ်တဲ့မိမိတို့ဟာအောင်မြင်မှုကြီးတစ်ခုကိုရလိုက်ပြီးဖြစ်ကြောင်း Pruitt နဲ့တဘာဝပတ်ဝန်းကျင်ကိုညင်နွမ်းအောင်လုပ်သူတွေသူတို့ရဲ့ဂျာဂန်ပုံကူတွေအကြားအီးမေးလ်တွေကိုအများပြည်သူကြည့်ရှုခွင့်ရပြီးဖြစ်ကြောင်း Media နဲ့ Democracy ရေးရာဌာနရဲ့ဗုဒ္ဓဦးနေသတင်းတုံးပြချက်မှာဖော်ပြထားပါတယ်။ Republican အများစုအထက်လွှတ်တော်ကနေထောက်ခံမဲ52မဲ၊ကန့်ကွက်မဲ46မဲနဲ့ပြီးခဲ့တဲ့တောက်ကြနေ့ကပဲ Pruitt ကို EPA ကြီးကဲ့ဖြစ်အခမ်းအနားရေးအတည်ပြုခဲ့တာဖြစ်ပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ပြည်ထောင်စုနေကြတာပရိညာနေပဲတရင်တွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့ဖေတူအမိခွဲအကူလုံခြံခံရပုံပေါ်ပြီးတည်ဆုံသွားတဲ့အမှုကိုစုံစမ်းစစ်ဆေးနေတာမှာမြက်ကာဝကသူ့မိသားစုစီကိုရဲတပ်ဖွဲ့တာဝန်ရှိသူတွေလွှတ်ပြီးမျိုးရိုးဗီဇ DNA နမူနာတွေတွားယူဖို့အစီအစဉ်မရှိပါဘူးလို့မလေးရှားရဲချုပ်ကဒီကနေ့ပြောပါတယ်။ကွာလာလမ်ပူးမြို့တော်မှာလုပ်တဲ့တရုတ်နှစ်တကူပွဲထိမ့်မှအခမ်းအနားတစ်ခုအတွင်းရဲချုပ်ခလစ်အဘူဘေကာကအဲ့လိုပြောတာပါ။ဒီစုံစမ်းစစ်ဆေးမှုမှာမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကပူးပေါင်းဆောင်ရွက်ဖို့လဲရဲချုပ်ဘေကာကပန်ကြားပါတယ်။ကင်ဂျုံနမ်ဟာမက်ကာဝိုမှာအိမ်တလုံးရှိပြီးအခင်းဖြစ်တဲ့ဖေဖော်ဝါရီလ13ရက်နေ့ကအိမ်ပြန်ဖို့အတွက်ကွာလာလမ်ပူးလေးစိတ်မှာရောက်နေခဲ့တာပါ။မြောက်ကိုရီးယားတရှုတွေကကင်ဂျုံနမ်ကိုလုံခြံမှုစီစဉ်လုပ်ဆောင်ခဲ့တယ်ဆိုတာကိုမြောက်ကိုရီးယားကဒီကနေ့ညင်းပါတယ်။သူတို့နိုင်ငံသားတဦးသေဆုံးသွားတဲ့အမှုကိုမလေးရှားကစုံစမ်းစစ်ဆေးနေတာမှာအားနည်းချက်တွေ၊ကွဲလွဲချက်တွေအပြည့်ဖြစ်နေတယ်လို့မြောက်ကိုရီးယားကပြောပါတယ်။ဒီဖြစ်ရတဲ့ဆက်ဆက်ပြီးမြောက်ကိုရီးယားတန်ယုံကဒုတိယအတွင်းဝန်အပါအဝင်နောက်ထပ်မြောက်ကိုရီးယားနိုင်ငံသား2ဦးကိုစစ်ဆေးမေးမြန်းခြင်းနဲ့လို့မလေးရှားရဲကပြောပြီးနောက်ထပ်မှာပဲမြောက်ကိုရီးယားဘက်ကအခုလိုတုံ့ပြန်ပြောဆိုတာပါ။သေဆုံးသူကကင်ဂျုံနမ်ဖြစ်တယ်ဆိုတာကိုမြောက်ကိုရီးယားကအခုချိန်ထိအတိအမှတ်မပြုသေးပါဘူး
။တန်တူပြည်တဲ့အတွင်းအငင်းပွားပွဲရာကိစ္စတွေမဖြစ်အောင်လိုက်နာရမယ့်စည်းမျဉ်းတွေသဘောတူလက်မှတ်ရေးထိုးကြဖို့ရှေ့တောင်အာရှ၁၀နိုင်ငံအာဆီယံဘက်ကဒီနှစ်ထဲမှာပြန်စ조사ကြမှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ရေပိုင်နက်ဆိုင်ရာအငင်းပွားပွဲရာကိစ္စတွေရှိခဲ့ပေမဲ့လည်းနိုင်ငံများစုကတော့တရုတ်နဲ့ဆက်ဆံရေးကိုပြန်ပြီးတည်ဆောက်နေကြပါတယ်။ဖိလစ်ပိုင်နိုင်ငံကဥဆောင်ပြီးအာဆီယံအဖွဲ့အတွက်စည်းမျဉ်းမူကြမ်းကိုဒီနှစ်အတွင်းမှာရေးဆွဲသွားမှာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံကြားရေးဌာနကပြောလိုက်ပါတယ်။ဒီမူကြမ်းကို2019မှာအတည်ပြုနိုင်ဖို့တရုတ်နဲ့အာဆီယံတို့ကရည်မှန်းကြတယ်လို့နိုင်ငံကြားရေးဌာနရဲ့လက်ထောက်နိုင်ငံကြားရေးဝန်ကြီးကဖိလစ်ပိုင်သတင်းမီဒီယာကိုဇန်နဝါရီလတုန်းကပြောလိုက်ပါတယ်။ထိုင်ဝမ်အနောက်တောင်ဘက်ကနေစင်ကာပူထိ 3.5 တန်စတူရန်ကီလိုမီတာကျဲတဲ့သမုဒ္ဒရာရေပြင်မှာသွားလာနေတဲ့စစ်သင်္ဘောတွေ၊ကန်ဆောင်တပ်တွေနဲ့ငါးဖက်သင်္ဘောတွေကြားမှာပြင်သာတက်တာတွေကိုအစိုးရအနေနဲ့ရှောင်ရှားနိုင်မဲ့အသေးစိတ်စီးမြင်စည်းကမ်းတွေကိုအတည်ပြုနိုင်မှာဖြစ်ပါတယ်။ဒီစည်းမျဉ်းတွေရေးဆွဲဖို့၅နှစ်လောက်ကြာအောင်ညှင်းဆုပ်နေခဲ့တဲ့တရုတ်နိုင်ငံလည်းဒီနှစ်မှာထောက်ခံလာဖို့မျှော်လင့်ရပါတယ်
။ထိုင်းနိုင်ငံမှာတော်ဝင်မိသားစုကိုပုတ်ကတ်စော်ကားမှုနဲ့အကျဉ်းချနေတဲ့မဂ္ဂဇင်းအက်ဒီတာရဲ့ပြစ်ဒဏ်ကိုထိုင်းဗဟိုတရားရုံးချုပ်ကအတည်ပြုပေးလိုက်ပြီးမြေထောင်ဒဏ်ကိုတော့ရှော့ပေါ်ပေးလိုက်ပါတယ်။သူဟာလက်ရှိမှာထောင်ဒဏ်အများဆုံးကြာခံနေရသူပါ။အက်ဒီတာဆွန်မြော့ပရူဆာကာစီမစုခ်ပေါ်2012ခုနှစ်ကချမှတ်ထားတဲ့ထောင်ဒဏ်17နှစ်ကိုတရားရုံးကဒီကနေ့9နှစ်ရှော့ပေးလိုက်တာပါ။ဆွန်မြော့ဟာထိုင်းတော်ဝင်မိသားစုကိုပုတ်ခတ်ရေးသားထားတယ်လို့ယူဆတဲ့ဆောင်းပါးနှစ်ခုကိုထုတ်ဝေခဲ့တဲ့မဂ္ဂဇင်းရဲ့အက်ဒီတာပါလက်ရှိမှာဆွန်မြော့ဟာထောင်ထဲမှာ6နှစ်နေပါကြာခံပြီးသွားပြီးမို့2018ခုနှစ်မှာပြန်လွတ်ပါမယ်ထိုင်းနိုင်ငံရဲ့တော်ဝင်မိသားစုကိုဝေဖန်ရင်ထောင်ထံ3နှစ်ကနေ15နှစ်အထိချမှတ်နိုင်တဲ့ဥပဒေကိုပြဋ္ဌာန်းထားပြီးအဲ့ဒီဥပဒေကြောင့်ထိုင်းနိုင်ငံဟာဝေဖန်ခံနေရတာပါမဂ္ဂဇင်းဆောင်းပါးတွေကို2009ခုနှစ်မှာဖော်ပြပြီးတစ်နှစ်အကြာမှာအဲ့ဒီဥပဒေကိုပယ်ဖျက်ရေးပန်ကြားတဲ့လူရှောင်မှုတစ်ခုကိုဆွန်မြော့ကဆက်လုပ်ခဲ့ပြီးတဲ့နောက်အဖမ်းခံခဲ့ရပါတယ်သူအမှုဟာနိုင်ငံရေးပြောကမကင်းတဲ့အမှုဖြစ်တယ်လို့ဝေဖန်သူတွေကပြောပါတယ်
။ပါကစ္စတန်နိုင်ငံအရှေ့ပိုင်းလာဟောမြို့ မျိုးမှာဒီကနေ့ပေါက်ကွဲမှုတစ်ခုကြောင့်လူရှိအောင်တမင်းသေဆုံးပြီးတော့အယောက်20ထိခိုက်ဒဏ်ရာရခဲ့ပါတယ်။လာဟိုမျိုးကတံမိုးကြီးပစ္စည်းတွေရောင်းတဲ့ကုန်တိုက်တစ်ခုမှာဒီပေါက်ကွဲမှုဖြစ်ခဲ့တာပါ။ဒီပေါက်ကွဲမှုဘာကြောင့်ဖြစ်ခဲ့လဲဆိုတာကိုလောလောဆယ်မသိရသေးတဲ့အကြောင်းကိုအစိုးရတာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံတဝန်းအကြမ်းဖက်လှုပ်ရှားမှုချိန်မုံရေးနိုင်ငံလုံးဆိုင်ရာစစ်ဆင်ရေးပထမဆုံးအကြိမ်စတင်လိုက်ပြီးတည့်ရက်မှာပဲဒီပေါက်ကွဲမှုဖြစ်လာတာပါ။တိမ်မကြခင်ကမှဆလို့ပါကစ္စတန်မှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေနဲ့အထေကံဘုံခွဲတိုက်ခိုက်မှုတွေစစ်စောရရပုံများလာခဲ့ပြီးတော့ပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းမှာပဲဒီလိုတိုက်ခိုက်မှုတွေကြောင့်လူသေဆုံးသူ130ထက်မနည်းရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့တွေနဲ့အားရစစ်သွေးကြွတွေကပြောဆိုထားပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ဘေဗာလီဟိုးစ်မြို့ကလီလံလုပ်ငန်းလုပ်သူတို့ကိုရှားပါကြန့်ကြိုတွေမှောင်ကိုရောင်းဝယ်မှုနဲ့ဖက်ဒရယ်တရားရုံးတစ်ခုကဆွဲချက်တင်လိုက်ပါတယ်။ဂျေကော့ဘ်ချာဟစ်ကိုဆွဲချက်တင်လိုက်တဲ့အကြောင်းနယူးယောက်စီးတီးဖက်ဒရယ်တရားရုံးကနေပြီးခဲ့တဲ့သတင်းပတ်ကဆုံးဖြတ်တာလို့အမေရိကန်ရှေ့နေကြိုးရုံးကဗိုလ်ထူးနေမှာပြောပါတယ်။ကြန့်တွေကိုတတ်ဖြတ်တာလူကလွဲပြီးတခြားမရှိကြောင်းတရားမဝင်မှောင်ကိုဈေးကွက်မှာကြန့်ကြိုဈေးဟာရွှေထက်တောင်တန်ဖိုးအဆမတန်များတဲ့အတွက်ကြန့်တွေမျိုးတုံးပျောက်ကွယ်မဲ့အရေးရင်ဆိုင်နေရကြောင်းအစိုးရဝန်လုံတော်ရပရီတ်ဘာရာရာကပြောပါတယ်။2009ခုနှစ်နဲ့2012ခုနှစ်အတွင်းချာဟစ်နဲ့အပေါင်းပါတွေဟာကြန့်ကြိုတွေကိုတရားမဝင်ဝယ်ယူခဲ့ပြီးတီးခြားအယောင်းဝယ်၈ခုမှာဒေါ်လာ 1.4 သန်းလောက်တန်ကြီးနဲ့ပြည်ပဝယ်လက်တွေကိုပြန်ရောင်းခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ဒါအပြင်ကြန့်မဲကြို2ချောင်းကိုသူကိုယ်တိုင်တရုတ်ပြည်တွေခိုးသွင်းခဲ့တယ်လို့လည်းပြောပါတယ်။အပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့ချာဟစ်ဟာ2005နှစ်အထိပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်။ကြန့်ကြိုနဲ့ဆင်ဆွယ်တွေအယောင်းဝယ်လုပ်တာကိုတစ်ကမ္ဘာလုံးမှာနိုင်ငံတကာသဘောတူစာချုပ်တွေနဲ့အပြင်းထန်ပိတ်ပင်တားမြစ်ထားပါတယ်။အမေရိကန်ပြည်တော်စုမှာမွေးတဲ့ပန်ဒါဘောဝန်မလေးဘောဘောကိုတရုတ်နိုင်ငံအနောက်တောင်ပိုင်းကိုဒီကနေ့ရောက်သွားပါပြီ။တရုတ်နိုင်ငံကနေအမေရိကန်ပြည်တော်စုကိုငှားထားတဲ့ပန်ဒါအထီးမှတစ်စုံကနေဘောဘောကိုဝါရှင်တန်မြို့တော်ကအမျိုးသားတွေးဆန်ဥယျာဉ်မှာမွေးခဲ့တာပါ။ဘောဘောဟာသူ့ရဲ့ပတ်ဝန်းကျင်အတွက်မှာအသားကျသွားပြီဆိုတာနဲ့တားဖောက်မွေးမြူရေးအစီအစဉ်တစ်ခုလည်းထည့်လိုက်မှဖြစ်ပါလေ။အမေရိကန်မှာမွေးတဲ့ပန်ဒါလေးတွေကိုအသက်၄နှစ်မပြည့်ခင်မှာတရုတ်နိုင်ငံကိုပြန်ပို့ပေးဖို့တရုတ်နဲ့အမေရိကန်တို့အကြားသဘောတူထားတာပါ။အသက်၄နှစ်ဆိုတာပန်ဒါရီတားဖောက်မွေးမြူဖို့အလားအလာရှိတဲ့အစောဆုံးအသက်အရွယ်ဖြစ်ပါတယ်။အသက်၃နှစ်အရွယ်ဘောဘောဟာ16နှစ်ကြာလေယာဉ်စီးပြီးတဲ့နောက်တရုတ်နိုင်ငံစီချွန်းပြည်နယ်ချန်ဒူးမြို့လေဆိပ်ကိုမနေ့ကပဲရောက်သွားတာပါ။ဘောဘောဟာတရုတ်နိုင်ငံပြင်ပမှာမွေးပြီးတရုတ်နိုင်ငံကိုပြန်ရောက်သွားတဲ့ဆက်တကောင်မြောက်ပန်ဒါပါ။သူဟာတရုတ်စကားနဲ့ပြောဆိုညွှန်ကြားတာကိုနားမလည်သေးတဲ့အတွက်အချိန်တစ်ခုအထိတော့အင်္ဂလိပ်စကားပြောပန်ဒါထိမ့်သိမ့်သူကဆက်ပြီးထိမ့်သိမ့်သွားမယ်လို့စင်ဝါသတင်းဌာနကပြောပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်ဤတန်စင်တို့ကြင်ညာပေးသွားတာပါအခုကစားပြီးသတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်ကလေးစစ်သားအုံပြုမှုကိုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ကလေးတငယ်အခွင့်ရေးဆိုင်ရာပဲရစ်ဂရီကဝန်နဲ့ကျင့်ဝတ်သဘောတူညီချက်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်ပါပြီ။အစိုးရရဲ့လှုပ်ဆောင်ချက်အပေါ်မှာလူ့အခွင့်ရေးအဖွဲ့ကကြိုဆိုလိုက်ကြပြီးကလေးစစ်သားအုံပြုမှုတွေပေါ်မှာထိထိရောက်ရောက်ရေးယူဆောင်ရွက်ဖို့အစိုးရမှပိုးပြီးတာဝန်ရှိလာတယ်လို့လည်းထောက်ပြကြပါရတယ်။ဒီအကြောင်း VOA သတင်းတောက်ကိုမိုးစောစွန်စမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါရရှင်။
ဟုတ်ကဲ့ Paris Principle လို့ခေါ်တဲ့ Paris ဂတိကဝတ်နဲ့ကျင့်ဝတ်တွေစတင်အတည်ပြုခဲ့တဲ့ဆယ်နှစ်ပြည့်ညီလာခံကိုပြည်သစ်နိုင်ငံ Paris မြို့မှာဒီလ21ရက်နေ့ကကျင်းပပြီးဒီညီလာခံကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်၏ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပါတယ်။ဒီညီလာခံတက်ရောက်စဉ်မှာပြည်တော်စုဝန်ကြီးကကလေးစစ်သားပပျောက်ရေးဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ပြီးမြန်မာနိုင်ငံကဆောင်ရွက်နေမှုတွေကိုရှင်းလင်းခဲ့တယ်လို့ကလေးတငယ်များကကွယ်ဆောက်ရှောက်ရေးဆိုင်ရာပဲရစ်ဂတိကဝတ်နဲ့ကျင်းဝတ်အပေါ်မြန်မာပြည်ကသဘောတူအတည်ပြုကြောင်းလည်းလက်မှတ်ရေးထိုးခဲ့ပါတဲ့အခုလိုလက်မှတ်ရေးထိုးလိုက်တဲ့အပေါ်မြန်မာနိုင်ငံကလူ့ခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကကြိုးဆိုကြောင်းပြောဆိုပြီးလက်တွေ့အကောင်အထည်ဖော်ဖို့ကိုလည်းတိုက်တွန်းလိုက်ပါတဲ
့စိတ်ရင်းစည်စရာမှန်ကိုပြသတဲ့ဒီနဲ့လက်မှတ်ရေးထိုးခြင်းကိုတော့ကျွန်တော်ကြိုဆိုပါတယ်ဒီလောက်နဲ့မကဘဲအမှန်တကယ်အကောင်အထည်ဖော်ပါလို့လည်းတိုက်တွန်းချင်ပါတယ်
Paris Principle ကကလေးတငယ်များကကွယ်ဆောက်ရှောက်ရေးဆိုင်ရာ Paris Gridco နဲ့ကျင့်ဝတ်တွေနဲ့ပတ်သက်ပြီးအဓိကတာဝန်ရှိမှုအပိုင်းကိုဦးအောင်မျိုးမင်းကအခုလိုရှင်းလင်းပြောဆိုပါတယ
်။အဓိကကတော့ကလေးစစ်သားအသုံးပြုမှုကိုတက်မတော်တဲ့မှာလုံးဝမရှိအောင်လှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။အဲ့ဒီနေရာမျိုးမှာလက်နက်ကင်တပ်ဖွဲ့တွေတွင်မှလည်းကလေးစစ်သားဒီပပျောက်ကိုအတွက်အစိုးရဘက်ကလိုအပ်တယ်လို့တင်ပြပြောဆိုမှုတွေလက်နက်ကိုင်တပ်ဖွဲ့အသီးသီးကလေးစစ်သားတွေအားလုံးကိုတက်ကနေပြန်လဲကြောင်းရွှေ့နိုင်လို့မိခင်မိရရင်ပြန်လဲရရှိဖို့အတွက်အစီအစဉ်တွေကိုရေးဆွဲပေးတာလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာကိုလည်းတာဝန်ယူပေးရပါမယ် နောက်တစ်ခုကတော့ကလေးစစ်သားအသုံးပြုနေတဲ့သူတွေကိုထိရောက်စွာရေးယူတာတွေကလေးစစ်သားတွေနဲ့ပတ်သက်ပြီးတော့အသုံးပြုမှုကိုလူလူအမြင်တွေကြောင်းလာဖို့အတွက်အသိပညာပေးတဲ့ကိစ္စတွေမဖြစ်မနေလုပ်ဆောင်ပေးဖို့တာဝန်ရှိလာပါမယ
်။ Paris Principle ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာကုလသမဂ္ဂရဲ့ကလေးအခွင့်အရေးဆိုင်ရာစာချုပ် CRC ရဲ့နောက်ဆက်တွဲစာချုပ်ကိုပနာမလက်မှတ်ရေးထိုးယူတာမှာသဘောတူတည်ပြုဖို့လိုအပ်လာကြောင်းလည်းထောက်ပြပါတယ်
။ကုလသမဂ္ဂရဲ့ကလေးအခွင့်အရေးဆိုင်ရာစာချုပ်ရဲ့နောက်ဆက်တွဲမှာလည်းနိုင်ငံပြည်ပကအတွင်းမှာရှိတဲ့ကလေးများကိုကာကွယ်ပေးရမယ်ဆိုနောက်ဆက်တွဲစာချုပ်တစ်ခုရှိပါတယ်။အဲဒီစာချုပ်ကိုမြန်မာနိုင်ငံကပနာမလက်မှတ်စိုင်းလုပ်ထားပြီးသားဖြစ်ပါတယ်။အမှန်တော့အတူတူပါပဲခင်ဗျ။ဒီစာမှုတွေအများကြီးရှိပါတယ်။ဒါပေမဲ့ဟိုဟာကတော့နိုင်ကုလသမဂ္ဂအောက်မှာရှိပြီးနိုင်ငံတွေအားလုံးကနေလက်မှတ်ထိုးတဲ့နိုင်ငံတွေမှာချစ်မီလေးစားရမယ်။အဲ့တော့ဒီ Paris Principle ကတော့ဟိုဥပဒေရချုပ်နှောင်မှုတွေမကဘဲနဲ့နောက်တစ်ခေတ်အဖွဲ့အစည်းစဉ်ပူးပေါင်းဆောင်ရွက်မှုအပိုင်းတွေပုံမှန်လုပ်ဆောင်ရမယ်ဆိုတဲ့အချက်ဒီဒါပါဝင်တာထူးခြားချက်တစ်ခုဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံကပထမစာချုပ်ကုလသမဂ္ဂရဲ့ CRC စာချုပ်ကိုအတိအကျပြထမ်းမမဟုတ်ပဲနဲ့ပနာမပဲလက်မှတ်ထိုးထားရုံနဲ့မလုံလောက်တော့ပါဘူး Paris Principle ကိုလက်မှတ်ရေးထိုးတဲ့အတွက်ကြောင့်မလို့ CRC ရဲ့နောက်ဆက်တဲ့စာချုပ်ကိုလည်းအမြန်ဆုံးအတိအကျလက်မှတ်ရေးထိုးဖို့ ratification လုပ်ဖို့လိုအပ်နေပါတယ
် Paris Principle ကိုကလေးတငယ်များကာကွယ်စောင့်ရှောက်ရေးဆိုင်ရာ Paris ဂတိကဝတ်နဲ့ကျင့်ဝတ်ဟာလက်နက်ကင်ပြိပခအတွင်းရှိကလေးတငယ်များကာကွယ်ရေးနဲ့ကလေးစစ်သားအသုံးပြုမှုကိုကာကွယ်တားဆီးပြီးပြန်လည်နေရာချထားရေးပြန်လည်ပြုစုပြောင်းထောင်ရေးကိုအဓိကဆောင်ရွက်ဖို့ရေးဆွဲထားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့ကလေးစစ်သားပပျောက်ရေးဆိုင်ရာစာချုပ်ကို2012ခုနှစ်မှာလက်မှတ်ရေးထိုးပြီးတဲ့နောက်တမရော်အတွင်းမှာကလေးစစ်သား800ကျော်ကိုပြန်လည်လွှတ်ပေးခဲ့သလိုကလေးစစ်သားစုဆောင်းသူအရာရှိ80ကျော်နဲ့စစ်သည်400ကျော်ကိုလည်းရေးယူတာတွင်ရှိခဲ့ပါတယ်။
ကမိုးသောစုံစမ်းတင်ပြခဲ့တာပါရှင်အခု21ရာစုပင်လုံညီလာခံအကျိုးပြင်ဆင်မှုတွေဘက်ကိုလည်းကြည့်ကြရအောင်ပါမကြာခင်ဒုတိယကြော်ကျင်းပဖို့ရှိနေတဲ့21ရာစုပင်လုံငြိမ်းချမ်းရေးညီလာခံမှာနိုင်ငံရေးဆိုင်ရာကိစ္စရပ်တွေတင်ပြဆွေးနွေးဖို့အတွက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုနိုင်ငံအဝန်ကျဲကျဲပြန့်ပြန့်ဆွေးနွေးသွားဖို့ပြင်ဆင်ဆောင်ရွက်နေကြပါတယ်ငြိမ်းချမ်းရေးညီလာခံကိုဒီလောက်ကျင်းပဖို့ရထားပေမဲ့ဒီဆွေးနွေးပွဲတွေကျင်းပနိုင်ဖို့ညီလာခံကိုရက်ရွှေတာဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေကိုတိုင်းနဲ့ပြည်နယ်အားလုံးမှာကျင်းပနိုင်ဖို့ရထားပေမဲ့နေရာအားလုံးမှာတော့ကျင်းပနိုင်မှာမဟုတ်ဘူးလို့စီစဉ်ဆောင်ရွက်သူတွေကပြောပါတယ်။ VOA သတင်းတောက်နိုင်ကိုင်စုံစမ်းမေးမြန်းထားပါတယ်ရှင်
။ချင်းပြည်နယ်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီကိုအစိုးရအဖွဲ့ချင်းမျိုးရသားဦး CMF နိုင်ငံရေးပါတီတွေကတဖွဲ့လျင်3ဦးစီစုစုပေါင်း9ဦးနဲ့ဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။ကြီးကြပ်ရေးကော်မတီကို UPTGC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီလမ်းညွှန်ချက်အရဒီရက်ပိုင်းမှာဖွဲ့စည်းတာဖြစ်ပြီးကော်မတီရဲ့လုပ်ငန်းတာဝန်နဲ့ပတ်သက်လို့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ရေးကော်မတီဝင်သူဖြစ်သူ CMF ရဲ့အထွတ်ထွတ်တွင်မှု3စလိုက်ထက်နေကအခုလိုပြောပါရယ
်။ကြီးကြပ်မှုကော်မတီကတော့ National Dialogue ဖြစ်ဖို့အတွက်ဆိုပြီးတော့အကောင့်ထဲပုံမှုကိုကျွန်တော်တို့ကကြီးကြပ်ပေးရမယ်။ဥပမာသူတို့မှာပါအခက်ခဲရှိတယ်လေ။ဒါတွေပံ့ပိုးနိုင်ရမလဲ။ဆိုရဲစတဲ့ဖြစ်ပေါ့။သူတို့လုံကအစဉ်ပြေချိုးမှုစီဖို့ကအဲ့ဒီကြီးကြပ်မှုကော်မတီကတော့အဓိကဖိရတောင်းဝင်ပါပဲ
။လာမယ့်မြို့ရဆစ်နိုင်ငံရေးဆွေးနွေးပွဲမှာဆိုရင်နိုင်ငံရေးကန္တဖက်ဒရယ်ဖွဲ့စည်းပုံဆိုင်ရာအကြောင်းကိုအဓိကထားဆွေးနွေးသွားမယ်လို့ CNR ရဲ့ Traffic Twin မှုသုံးစလိုက်ထက်နေကအခုလိုပြောပါရတယ်
။ကျွန်တော်တို့နိုင်ငံဆွေးနွေးပွဲမှုပေါင်းထက်ကဆွေးနွေးရတဲ့ကန္တ၅ခုထက်ကနိုင်ငံရေးကန္တကိုဆွေးနွေးသွားမှာဖြစ်တယ်။နိုင်ငံရေးကန္တမှာမှဖက်ဒရယ်ဖွဲ့စည်းပုံဆိုင်ရာနဲ့ပတ်သက်ပြီးပါကျွန်တော်တို့ဆက်တဲ့အခြေခံမှုကိုအဓိကဆွေးနွေးသွားမှာဖြစ်တယ်
။ချင်းပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီရဲ့အစည်းအဝေးကိုတော့ဒီရက်ပိုင်းတွင်းမှာကျင်းပသွားမယ်လို့လဲကော်မတီဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်နေရွှေလျန်းကပြောပါရယ်။ချင်းပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ကော်မတီထဲမှာပါဝင်တဲ့ပုဂ္ဂိုလ်တွေကတော့တမတော်ဆိုးရစုဖွဲ့ကတောက်တာလှအောင်ဘူမူကြီးသန်းနိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်နေလျန်းစွေချင်းမျိုးသားတပ်ဦးစီအက်ကဆလိုင်းတလာဟေးဆလိုင်းသန်းနီပူရနင်းနိုင်ငံရေးပါတီစုဖွဲ့ကဥစုဘွဲ့ဒေါက်တာမုထန်ဥက္ကမ်ဝန်းတို့ပါဝင်ပါတယ်ချင်းပြည်နယ်မြို့ရဆစ်နိုင်ငံရေးစုနှစ်ဘွဲ့ကိုချင်းကိုယ်စားလှယ်တော်900ဦးနဲ့ဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ3ရက်နေ့ထိသံတလန်မြို့မှာ3ရက်ကြာကျင်းပသွားမယ်လို့ချင်းမြို့ရနိုင်ငံရေးစုနှစ်မှုပူးတွဲကော်မတီချင်း National Dialogue Joint Committee ကနေဖေဖော်ဝါရီလ23ရက်နေ့ကထုတ်ပြန်ထားပါတယ်အမျိုးသားစစ်နိုင်ငံရေးစုနှစ်ဘွဲ့ကနေဆွရှိလာမဲ့ချင်းလူမျိုးတွေရဲ့တဘောတာစုစည်းမှုတွေကိုသက်ဆိုင်ရာလုပ်ငန်းကော်မတီနဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကနေတဆင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံညီလာခံမှာပြန်လည်တင်သွင်းသွားမှာဖြစ်ပါတယ် ချင်းပြည်နယ်မှာမျိုးရဆစ်နိုင်ငံယူဆနေပွဲကျင်းပခွင့်ရရှိပြီးဆိုပေမဲ့ရခိုင်ပြည်နယ်သွင်းမှာတော့ကျင်းပခွင့်ရရှိဖို့ရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP အဖွဲ့ခေါင်းဆောင်တို့ကလည်းကြိုးပမ်းနေဆဲလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်သွင်းမျိုးရဆစ်နိုင်ငံယူဆနေပွဲကျင်းပနိုင်ရေးအကျိုးပြင်ဆင်သားပြီးဖြစ်လို့ကျင်းပခွင့်ရရှိဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးပေါင်းကော်မတီ UPTGC ကိုဒီကနေ့မှတောင်းဆိုစာရေးသားပေးပို့ခဲ့တယ်လို့ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ဗဟုလုံမှုဆောင်ကော်မတီဝင်တော်စောမြတ်ရာဇာလင်းကပြောပါတယ်။
ဖြစ်ပေါ်ရတဲ့၅ရက်နေ့မှာမြို့တော်ဆင်နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီတရက်ကို22ဦးပါဝင်ပြီးတော့ကျွန်တော်တို့ဖွဲ့စည်းလိုက်နိုင်ပါပြီ။ကျွန်တော်တို့ကစစ်တွေခရိုင်မှာလူမှုရှင်းလင်းပွဲကို21ရက်နေ့ကကျွန်တော်တို့ပြုလုပ်လိုက်ပြီးဖြစ်ပါတယ်။နောက်ထပ်ပြီးတော့လည်းကျွန်တော်တို့လို့ဖို့အတွက်ကိုမောင်တော်ခရိုင်၊မြောက်ဦးခရိုင်၊ကြက်ချူခရိုင်၊တန်တွဲခရိုင်နဲ့ရန်ကုန်မြို့မှာလို့ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့ကြိုးပမ်းနေဆဲဖြစ်ပါတယ်။အခုဒီနေ့ဆိုလို့ရှိရင်ကျမတို့က UPDC အသွင်းမှုအဖွဲ့ကိုကျမစာပို့လိုက်ပြီဖြစ်ပါတယ်ရခိုင်နေဟာအလုံးအစင်ချင်းဖြစ်နေပါပြီအဲ့ဒါကိုအစိုးရကနေပြီးတော့မှအတက်နယ်ဆုံးအများဆုံးအကောင့်တွေကိုဆောင်ရွက်ပေးဖို့အတွက် UPDC အသွင်းမှုများအနေနဲ့အများဆုံးရှင်းလင်းဆောင်ရွက်ပေးဖို့အတွက်ကျမစာထမ်းလိုက်ပြီဖြစ်ပါတယ
်လာမယ့်မတ်လမှာ23ရက်စုပင်လုံညီလာခံကိုပြည်တော်စုငင်းချမ်းရေးညီလာခံကျင်းပသွားမှာဖြစ်ပါတယ်ဒီညီလာခံမတိုင်ခင်တိုင်းနယ်ပြည်နယ်လအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ရာသားပေမဲ့လက်သိမှာ900လောက်ပဲကျင်းပနိုင်အောင်မယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ
်ကျွန်တော်တို့ကတော့ပထမဆုံးကမြို့မနာကတော့တိုင်းနယ်ပြည်နယ်အကုန်လုံးလူနိုင်သူမြို့မနာဒါပေမဲ့ပြင်ဆင်လို့မပြီးတော့6ဒေတာပေါ့နော်9ဒေတာ6ဒေတာလောက်ပဲပြီးနိုင်မယ်ဖြစ်နေကျန်တဲ့ပြည်နယ်တွေတိုင်းနယ်ကတော့နောက်6လကြာတဲ့အခါကျတော့ကျင်းပမယ်ပြည်ထောင်စုညီလာခံညီမတွေထပ်ပြီးတော့နိုင်ငံရှိမယ်လို့ကျင်းပါတယ်
လက်ရှိမှာကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပို့အုပ်ကိုပိုင်အုပ်ချုပ်ရေးဒေသတွေမှာကျင်းပပြည်စည်းခဲ့ပြီးပဲခူးတိုင်းနေပြည်တော်တောင်ပိုင်းရှမ်းပြည်တပ်မတော် RCSF ဒေသနဲ့ချင်းပြည်နယ်မှာကျင်းပဖို့ပြင်ဆင်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ကွင်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်မကြာခင်မှာအမေရိကန်သမ္မတတေးရဲ့အုပ်ချုပ်မှုတက်တန်တလအတွင်းကအခြေအနေတွေပြောပြပေးမှာပါအခုတော့စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြစီရှင
်သောရရှင်များရှင်ကမ္ဘာပေါ်လုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းဖက်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံးအကယ်ဒမီကျောင်းဖွင့်လိုက်ပါတယ်။ဘောလုံးပညာရှင်တွေမွေးထုတ်ပေးဖို့ရည်ရတဲ့သတင်းကျောင်းတွေကနေမြမပေါ်လုံးလောကတိုးတက်လာအောင်ဘာရီများစောင့်ခြင်းပေးမှာပါလဲ။မြမအားကစားကမ္ဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့ဆောင်ပုတ်အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲ။ဒါတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ဘောလုံးလောကနဲ့မြမအားကစားတိုးတက်လာအောင်လှုပ်စရာတွေပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်1-32-382-5554လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါရယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထမင်းဖိတ်ခေါ်ပြစေရှင်။ American သမ္မတ Donald Trump ရဲ့သမ္မတတန်ပထမတလအတွင်းမှာတော့ထောက်ခံသူတွေအတွက်စိတ်လှုပ်ရှားစရာဖြစ်ခဲ့ရတယ်လို့စန့်ကျင်ဝေဖန်သူတွေအတွက်လည်းဒေါသထွက်စရာတွေဖြစ်ခဲ့ရပါတယ်။သမ္မတ Trump ကတော့တာဝန်ယူကစားအစောပိုင်းသတင်းပတ်တွေမှာသူ့အပေါ်အခိုင်အမာထောက်ခံသူတွေကျဉ်နှံ့အောင်လုပ်ဖို့အကြီးအကျယ်ကြိုးပမ်းခဲ့ပေမဲ့ဒီအစီအစဉ်တွေကြောင့်ရေရှည်ပြဿနာတွေပေါ်နိုင်တယ်လို့လည်းအကြေခတ်တွေကသုံးသပ်နေကြပါတယ်။သမ္မတရွေးကောက်ပွဲမဲဆွယ်စဉ်ကလေးကနိုင်ငံရေးသဘောထားအကြီးအကျယ်ကွဲလဲနေတာတွေအဆုံးမတက်နိုင်သေးပဲဖြစ်နေရတဲ့အကြောင်း VOA သတင်းတောက်ဂျင်မဲလုံးရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပေးပါမယ်ရှင်
။ရွေးကောက်ပွဲမှာအဓိကကြားခဲ့တဲ့မဲဆန္ဒနယ်မြေတစ်ခုဖြစ်တဲ့ Florida ပြည်နယ်ကို COA စင်းလုံးကပုံစံမျိုးနဲ့သမ္မတဖြစ်ပြီးပထမဆုံးအကြိမ်ဖြစ်ထူးလေရင်နဲ့သမ္မတ Donald Trump ရောက်လာချိန်မှာတော့ထောက်ခံသူတွေတောင်းတောင်းဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်
။ Thank you everybody.
သမ္မတတေဖြစ်တောင်ယူခဲ့တဲ့ပထမလအတွင်းပြဿနာတွေနဲ့ကြုံရပြီးနောက်မှာပဲနိုင်ငံရေးအရာထောက်ခံမှုတွေကိုစတင်ထားနိုင်မှုလဲသမ္မတကကြိုးစားနေတာဖြစ်ပါတယ
် This was a truly great movement
တကယ်ကိုကြီးမားလွန်းတဲ့လှုပ်ရှားမှုကြီးပါကျွန်တော်လည်းခင်ဗျားတို့နဲ့အတူရှိနေခြင်းပါလေရှိလဲရှိနေမှာပါဒါကိုလည်းဂရုပေးပါလေ
ထောက်ခံသူတူဖြစ်တဲ့ဂျင်းဟျူပါကတော့သမ္မတ Trump ရဲ့ဆောင်ရွက်ချက်တွေကိုကျေနပ်နေပါတယ
် During their electionpromised all these things that he was going to do for us
ရွေးကောက်ပွဲအတွက်စီယုံချိန်တုန်းကကျွန်တော်တို့အတွက်လှုပ်ပေးဖို့ဂရုပေးထားတာတွေအားလုံးကိုအကောင့်ထဲပို့လိုက်မယ်ဆိုတာကိုလည်းကျွန်တော်သိပါတယ
် လူလူသဘောထားစစ်တမ်းတွေမှာဒေါနာထရမ်ဟာသဘောထားကွဲစရာပုဂ္ဂိုလ်တစ်ယောက်ဖြစ်ရှိနေစေဖြစ်ပေမဲ့ထောက်ခံသူတွေသဘောကျနေတော့မယ်လို့ Republican Party မဟာဗျူဟာရေးရကျွမ်းကျင်သူ John Fehari ကပြောပါတယ်
His most ardent supporters are delighted with what Donald Trump's been doing.
Donald Trump လုံးလူတွေနဲ့ပတ်သက်လို့သူ့အပေါ်လှိုင်းလိုက်လေလေထောက်ခံသူတွေကကြေညာကြပါတယ်။ဒါကလည်းမတင်မကျဖြစ်နေတဲ့ကိစ္စတွေကိုခြေဖြတ်ပြနေတာကြောင့်ပါ
။ဒီချိန်ထဲမှာပဲ Donald Trump ကိုဆန့်ကျင်သူတွေကလည်း Florida ပြည်နယ်ပအဝင်နိုင်ငံအနှံ့မှာလူမှုစုဝေးတွေကျင်းပပြီးအလုံးရင်းနဲ့လှုပ်ရှားနေကြတာပါ
။ His agenda has been divisive.
သူ့မူဝါဒတွေကသဘောထားကွဲစရာဖြစ်ရတယ်လို့ကျင့်ဝတ်သိက္ခာနဲ့လည်းမညီပါဘူး။
ဝါရှင်တန်ခြေဆိုင်အမေရိကန်တက္ကသိုလ်ကနိုင်ငံရေးလည်လာသုံးသပ်သူ James Tarver ကတော့ Donald Trump အစိုးရရဲ့အခြေတင်ဖြစ်စရာမူဝါဒတွေကြောင့်အထက်ခံအင်အားစုတွေပိုပြီးအင်အားကောင်းလာနေတယ်လို့မြင်ပါတယ်
။ That's another unintended consequence of his actions.
သူ့လိုရတွေကြောင့်ထင်မှားပဲဖြစ်လာတဲ့အကျိုးဆက်တွေပါ။လူတွေကိုဆန့်ကျင်ဘက်ဖြစ်အောင်တွန်းပို့နေပြီးတော့အဖွဲ့အစည်းတွေမှာလည်းအဖွဲ့ဝင်တွေပိုတိုးလာနေသလိုအဖွဲ့အစ်တွေလည်းပေါ်ပေါက်လာနေပါတယ်။
ဝါရှင်တန်ဒီစီမှာရှိတဲ့ African American သမိုင်းနဲ့ယဉ်ကျေးမှုပြတဲ့ကိုဒီသတင်းပတ်ထဲသွားရောက်ချိန်မှာတော့ညီညွတ်ရေးအတွက်ဝန်ဝင်ကြိုးပမ်းမှုသမ္မတ Trump ကတိုက်တွန်းနေတာပါ
We're going to bring this country together
တိုင်းပြည်ကိုကျွန်တော်တို့စုစည်းသွားမှာပါကဘာကြီးကိုတောင်စုစည်းကောင်းစုစည်းသွားနိုင်မှာပ
ါ Republican Party မဟာဗျူဟာရဲ့ကျွမ်းကျင်သူ John Fehari ကတော့သမ္မတ Trump အနေနဲ့အမေရိကန်ထောက်ခံမှုရဖို့ကြိုးပမ်းနေတာတွေဟာရေရှည်မှာနိုင်ငံရေးအရာအနေနဲ့ရှိလာနိုင်တယ်လို့သုံးသပ်ပါတယ်
I think he is in many ways failing though in trying to expand that base.
မာဂန်ထောက်ခံမှုရအောင်ကြိုးစားတဲ့နေရာမှာပုံစံမျိုးမျိုးနဲ့ဆုံးရှုံးမှုတွေကြုံနေရတယ်လို့ထင်ပါတယ်။သူ့အနေနဲ့ပြည်တွင်းကတခြားလူတွေသူ့ခေါင်းဆောင်မှုအောက်ဂျင်းနှက်မှုရအောင်ဘယ်လိုလုပ်ရမလဲဆိုတာကိုလည်းအပြေရှားရပါလိမ့်မယ်
။လူလူစတန်အများစုမှာတော့သမ္မတထရန့်ရဲ့ခေါင်းဆောင်မှုပေါ်လက်ခံတဲ့နှောင်းဟာ40ရာခိုင်နှုန်းထွက်မှသာရှိနေတဲ့အတွက်လဲသမ္မတအနေနဲ့ကြေကြေပြန့်ပြန့်လူလူထောက်ခံမှုရအောင်တိတက်ပို့ပြီးလှုပ်ရှားတွေကြံနေသေးတယ်ဆိုတာကိုပြသနေတဲ့လက္ခဏာတစ်ခုလို့လဲဆိုရမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါရှင်ကျမတို့အခုတန်လှည့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်း Asia 77ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင် VOA ကထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်အစီအစဉ်ဆုံးမတက်ခင်မှာတရင်ချင်းချက်ကိုကိုကြော်ကြော်သိန်းကကြီးညာပေးပါအောင်မရှင
်။လင်ပြောင်းထားတဲ့ចောင်းသူចောင်းသားတွေအနေနဲ့တန့်စင်ကန်းနဲ့ចောင်းသုံးပစ္စည်းထားတဲ့အခန်းတွေကိုအသုံးပြုတာမှာသူတို့မွေးရပါလိန်အမှတ်အသားအတိုင်းမဟုတ်ပဲလက်ရှိရှိနေတဲ့လိန်ပိုင်းအနေအထားအတိုင်းသုံးခွင့်ပြုထားတဲ့အရင်ညွှန်ကြားချက်တွေကို American Federal အစိုးရကပြန်ရုပ်သိမ်းလိုက်ပါပြီ။ပြီးခဲ့တဲ့နှစ်မှာသမ္မတဘရက်အိုဘားမားအစိုးရကထုတ်ပြန်ခဲ့တဲ့ညွှန်ကြားချက်ကနေဒီကိစ္စနဲ့ပတ်သက်ပြီးတရားရင်ဆိုင်ရတာတွေတိတိတသားဖြစ်ခဲ့တယ်လို့တရားရေးဌာနနဲ့ပညာရေးဌာနတို့ကနေနိုင်ငံတော်ဝန်ကအကြောင်းတွေကိုဗိုလ်ထူးနေကပေးပို့တဲ့ပူးတွဲစာထဲမှာဖော်ပြထားပါဗျ။အမေရိကန်ကျွန်တော်နောက်ခံပေးထားတဲ့ရွေးလုံညွှန်ရေးတပ်ဖွဲ့တွေဟာ IS စစ်သွေးကြော်တွေအခိုင်အမာခြေကိုယူထားတဲ့မိုးစိုးမြို့အနောက်ဘက်ကိုဒီကနေ့ထပ်မံထိုးစစ်ဆင်တာမှာမြို့ရဲ့အဓိကလေဆိပ်နဲ့အနီးအနားကစစ်စခန်းတစ်ခုကိုပါစီးနင်းဝင်ရောက်တိုက်ခိုက်ပါတယ်။အရေးပေါ်တုံ့ပြန်ကင်တွေရေးတပ်ဖွဲ့တွေ Federal ရဲတပ်ဖွဲ့နဲ့အကြမ်းဖက်ဝါဒတမျက်ချီမုံရေးတပ်ဖွဲ့တွေအပါအဝင်လူညုံရင်းအင်အားအလုံးရင်းနဲ့ထိုးစစ်ဆင်တာပါ။ IRS စစ်လေယာဉ်တွေကလည်းလေကြောင်းကနေပြစ်ကူတိုက်ခိုက်ပေးပါတယ်။နောက်ကိုရီးယားနျူကလ িয়ার ရေကန်တွေလှုပ်ဆောင်တဲ့နေရာမှာတရုတ်ရဲ့ထောက်ခံမှုပိုရောက်အောင်တွန်းလှုပ်ဖို့အရင်သမ္မတဘရက်အိုဘားမားကနောက်တက်မဲ့သမ္မတဒေါ်နယ်ထရမ့်ကိုအကြံပေးခဲ့တယ်လို့ Obama ဆွေးနွေးလက်ထက်ကဒီကိစ္စနဲ့အကျွမ်းတဝင်ရှိတဲ့အကြီးအကဲတာဝန်ရှိသူတူကပြောပါတယ်။နောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာချင်းချောက်မှုတွေကိုကနအူးလှုပ်ဆောင်ရမယ်ဦးစားပေးလို့တခုဖြစ်ကန်တွဲဖို့လိုတယ်ဆိုတာသူတို့နူဦးတီချာတွေ့ဆုံချိန်တွင်သမ္မတအိုဘားမားကအထူးလေးထားပြောခဲ့တယ်လို့ John Wolfstall က VOA ကိုအင်္ဂါနေ့မှာပြောပါတယ်။ American သဘောပတ်ဝန်းကျင်ကော်မတီ Agency EPA ရဲ့လက်ရှိအကြီးအကဲဖြစ်နေတဲ့အိုကလာဟိုမာပြည်နယ်ရှိနေကြောင်းစကော့ပရူဝစ်နဲ့ဇီဝရုပ်ကျွင်းလောင်စာထုတ်ကဏ္ဍကလူပိုးကိုရေးအကြောင်းအပြန်အလှန်ရေးသားပေးပို့ခဲ့ကြတဲ့အီးမေးလ်ပေါင်း9500ကျော်ကိုအိုကလာဟိုမာပြည်နယ်ရှိနေကြောင်းကထုတ်ပြန်ပေးလိုက်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေခင်းထိတ်တန့်ရနေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတာဖန်အင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ညနေခင်းထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.